ကလေးတမူးကားလမ်းမှာအသွာလာတွေကန့်သက်ထားတဲ့အတွက်တမူးမြို့ထဲမှာတော့73စီတွေပြက်လက်နေပြီးတော့အိန္ဒိယဘက်ကနေအဲ့ဒီ73စီကိုဝယ်ယူသုံးဆွဲနေရတာတွေရှိနေပါတယ်။လူအသွာလာနဲ့ကုန်တင်ရင်တွေပါအသွာလာမရှိလို့မြို့ရင်းမှာတချို့ကုန်စီတွေဟာလည်းပြတ်တောက်နေတဲ့အနေအထားရှိတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကနေပေးပို့ထားတဲ့သတင်းကိုတော့မတ်မြသခင်အောင်ကပြောပြပေးမှာပါရှင်။
ကလေးမျိုးနယ်အတွင်းကဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီကြားလက်နက်ကင်တိုက်ပွဲအခြေအနေတွေကြောင့်ကလေးတမူးလမ်းမကြီးကိုနိုဝင်ဘာ23ရက်နေ့ကစပြီးတော့ဖျက်ဆီးသွားလာတာမျိုးမဟုတ်ဖို့ကလေးမျိုးဒေသခံကာကွယ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။နှစ်ဖက်လက်နက်ကင်တိုက်ပွဲကြောင့်အဲ့ဒီလမ်းမိုင်းကိုလူအသွားလာမလုပ်တော့တယ်လို့ကုန်တင်ကားတွေလည်းဖျက်ဆီးတာဒီရက်ထဲမှာမတွေ့ရဘူးလို့ဒေသခံတွေကပြောပါတယ်။ဆက်သုံးစီကားတွေလည်းဝင်မလာလို့အိန္ဒိယဘက်ကစီကိုဈေးမတန်တဆပေးပြီးတော့ဝယ်သုံးနေရတဲ့အကြောင်းတမူးဒေတာကန်တူကပြောပါရယ
်အိန္ဒိယဘက်ကစီဝယ်ထည့်နေရတာရောမဆိုတော့ခုမှသုံးမှုကြတာဆိုတော့တချို့ကလည်းဆင်ပြေတယ်တချို့ကလည်းဆင်မပြေဘူးအဆင်မပြေတော့ပုံများတာပေါ့ဒီပမာစီသုံးမှုမှသုံးတာဆိုတလီတာကို5လောက်6လောက်9လောက်ပေးထည့်နေရအရင်ဈေးကမှတလီတာမှ3လောက်လောက်ပဲရှိရလေ
စားသုံးကုန်တချို့ပြတ်တောက်တာရှိပေမဲ့ဆက်သုံးစီဝယ်လို့မရတဲ့အထိခက်ခဲတာမျိုးတော့မဟုတ်ဘူးလို့လည်းပြောပါရယ်မျိုးရင်းမှာ73စီကိုပုံမှန်ဈေးထက်လျှော့ပြီးရောင်းပေးနေတဲ့အစီအစဉ်တစ်ဆိုင်ပဲရှိပြီးတော့အဲ့ဒီမှာလည်းအကန့်အသတ်နဲ့ပဲရောင်းချပေးပါတယ်။သွားလာရေးအတွက်မဖြစ်မနေအသုံးပြုဖို့73စီဝယ်ဖြည့်ဖို့သွားပေမဲ့ဝယ်ယူဖို့စောင့်ဆိုင်နေတဲ့သူတွေအများကြီးရှိတဲ့အတွက်ပြန်လာခဲ့ရတဲ့အခြေအနေတွေကိုတမူးဒေတာကန်တော်တူကလည်းအခုလိုပြောပါတယ
်။ကောင်းလည်းနေပြတော့လေစီကဝင်လို့မရဘူး။အဲ့တော့ကြောင့်မို့ဒီ73စီတွေပြတ်ပြီးတော့ဈေးတက်တာဟုတ်တယ်။မို့တချို့အိအိမီယာဘက်ကမိုးလေးပဲကိုဝယ်သုံးကြတာပဲမိုးလေးစီကမကောင်းဘူးဒီဟာဆိုင်ကလေးနဲ့ထည့်လို့မရဘူးလူရဆိုင်ကလေးအဲ့လိုနဲ့ထည့်လို့မရဘူးသတ်သုံးစီတွေကတော့ပြတ်တယ်တော့တောင်းရောင်းလဲကျွန်တော်တို့ဝယ်ရမှာပဲတကယ်ဆိုသူကပြစ်ပြစ်ဝယ်လို့မှမရဝယ်ကြနေရမှာမရှိတာတော့
သတ်သုံးစီလူတလောက်ဝယ်မြင်ရတော့တဲ့အထိခက်ခဲတဲ့အခြေအနေတွေကိုပြောသွားတာပါကလေးတမူးလမ်းမကြီးကိုနောက်ထပ်ရဲတပ်ပတ်အထိဖျက်ဆီးသွားလာတာမျိုးလုံးဝမလုပ်ဖို့လဲကလေးမျိုးဒေသခံကာကွယ်ရေးအဖွဲ့ကနိုဝင်ဘာ20ရက်နေ့တုန်းကထုတ်ပြန်ထားပါတယ်။နှစ်ဖက်တိုက်ပွဲအခြေအနေကြောင့်လမ်းသွားလာကန့်သက်ထားပြီးမြို့ရင်းမှာတော့စစ်သုံးစီပြက်လက်တာကလွဲရင်ပုံမှန်တိုင်းရှိတယ်လို့ဒေသခံတွေကပြောပါတယ်။တမူးမျိုးမှာည၈နာရီနောက်ပိုင်းအပြင်းမထွက်ဖို့အာဏာပိုင်တွေအမိန့်ထုတ်ထားပြီးတော့လုံခြုံရေးအခြေအနေကြောင့်ညနေ၆နာရီလောက်ကစပြီးအသွာလာမရှိကြတော့ဘူးလို့ဒေသခံတွေကပြောပါတယ်ရှင်။